အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တေလာဆန်ဟာမြောက်ကိုရီးယားကောင်ဆောင်နဲ့ဆက်စပ်ညီနိုင်မှုကြိုးစားပြီးသူ့ရဲ့အချင်းတွေကိုဖြုံးပစ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အားရီတင်ထားပါရက်စ်လို့ရမှာကိုကျွန်တော်တို့လုပ်ကြပါမယ်လို့မစ္စတာထရမ့်ကထွက်ထားမှာတနင်္လာနေ့ကရေးပါတယ်။နောက်ထပ်နာရီပိုင်းကြာမှာတော့ Rocket Man ကိုကောင်းကောင်းဆက်ဆံခဲ့တာ25နှစ်ကြာအလုပ်မဖြစ်ခဲ့ဘူး။အခုမှဘာကြောင့်အလုပ်ဖြစ်လာမှလဲ။ Clinton မအောင်မြင်ဘူး၊ Bush မအောင်မြင်ဘူး၊ Obama မအောင်မြင်ဘူး။ကျွန်တော်ကတော့မအောင်မြင်အဖြစ်မခံဘူးလို့သမ္မတထရမ့်ကထပ်ရေးပါတယ်။Kim Jong-un ကို Rocket Man လို့နာမည်ပြောင်တက်ခေါ်ဆိုတာကိုအကြီးအကျယ်စော်ကားချက်တစ်ခုဖြစ်ယူဆရဲဆိုတာမြောက်ကိုရီးယားကရှင်းရှင်းလင်းလင်းပြောထားပါတယ်။သမ္မတက Twitter မှာအဲ့လိုရေးထားတဲ့ကြားမှာပဲနိုင်ငံခြားရေးဌာနပြောခွင့်ရမျိုးသမီး Heather Nauert ကတော့မြောက်ကိုရီးယားမှာနျူကလ িয়ার စွမ်းရည်ရောက်သွားမှာမဟုတ်ဘူး။ဒါဟာတန်တမာကြီးနီလန်ကနေတစ်ဆင့်ဖြစ်မလား။အင်အားသုံးတဲ့နီလန်ကနေဖြစ်မလားဆိုတာကတော့မြောက်ကိုရီးယားဆွေးရပေါ်မူတည်တယ်လို့ Twitter မှာရေးပါတယ်။ Kim Jong-un အတွက်တန်တမာလမ်းကြောင်းဖွင့်ထားဆက်ဖြစ်ပြီးအမြဲတမ်းတော့ပွင့်နေမှာမဟုတ်ဘူးလို့လည်းပြောခွင့်ရ Nauert ကပြောပါတယ်။